ုလသမဂ္ဂအကြီးအမှုချုပ်အန်တိုနီယိုဂူတရက်စ်ဟာမီလာရဲမှာရုရှားနိုင်ငံကိုတောက်ရောက်မှာဖြစ်ပြီးပဋိပက္ခတွေတင်းထန်နေတဲ့မြန်မာအပေါ်ဝင်နိုင်ငံတွေအရေးကိုဆွေးနွေးဖို့ရှိတယ်လို့ကုလသမဂ္ဂဆိုင်ရာရုရှားဒုတမကြီးဒီမီထရီပေါ်လျန်စကီကကျတဲ့ပြည်နယ်မှာသတင်းတောက်တွေကိုပြောပါတယ်ရုရှားပေါ်မှာနိုင်ငံတကာကဝေဖန်မှုတွေတိုးလာနေချိန်မှာအတွင်းမှုချုပ်ရဲ့ရုရှားခြေစဉ်ထွက်ပေါ်လာတာဖြစ်ပါတယ်အတွင်းမှုချုပ်ဟာမေလ7ရက်ကနေ13ရက်နေ့အထိမော်စကိုမြို့တော်မှာရှိနေမှာဖြစ်ပြီးရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဖော့ဖ်နဲ့ဟိနန်းဆွေးနွေးမှုတွေကနေတိတ်ကောင်းပုံနဲ့ရလကောင်းနေရမယ်လို့မျှော်လင့်ထားကြောင်းလဲဒီမီထရီပေါ်လျန်စကီကသတင်းစာရှင်းလင်းပွဲမှာပြောပါတယ်ဒါပေမဲ့ဒီခီးစံတန်းရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံဖို့ရှိမရှိတော့မပြောပါဘူး။ရုရှားမှာပြုလုပ်မဲ့ဆွေးနွေးပွဲတွေအတွင်းအတွင်းမှုချုပ်ဟာယူကရိန်းအရေးကနေဆီးရဲအရေးပြင်ပဋိပက္ခတွေဖြစ်ပွားနေတဲ့မြန်မာအရေး၊လီဗီးယားနဲ့အာဖဂန်နစ္စတန်အရေးတွေလိုကဏ္ဍစုံကိုဆွေးနွေးဖို့ရှိတယ်လို့ပြောပါတယ်။မြန်မာနိုင်ငံမှာဖက်ဒရယ်ကျစ်စစ်တပ်အာဏာသိမ်းပြီးခဲ့တဲ့နောက်ပိုင်းမတည်မငြိမ်ဖြစ်နေတဲ့မြန်မာနိုင်ငံပြဿနာကိုမြန်မာပြည်သူတွေပဲဖြေရှင်းနိုင်လို့လိုလားကြောင်းရုရှားအစိုးရကပြောကြားထားတာဖြစ်ပါတယ်။ဒါပေမဲ့မြန်မာအရေးအတွက်ရုရှားကတိတ်ကိုစိုးရင်တလို့မြန်မာနိုင်ငံမှာဖြစ်ပေါ်နေတာတွေကိုတေချာဇီးဥစ္စာစောင့်ကြည့်နေလာနေကြောင်းရုရှားဆိုတာပြောခွင့်ရကတနင်္လာနေ့မှာပဲပြောကြားခဲ့တာပါမြန်မာနိုင်ငံမှာအရက်သားပြည်သူတွေတေဆောင်းတံရရတဲ့အထိလှုပ်ဆောင်နေတဲ့စစ်တပ်ရဲ့လုပ်ရက်ကိုပြင်းပြင်းထန်ထန်ရှုတ်ချကြောင်းရုရှားဆိုတာကပြောကြားထားတာဖြစ်ပါတယ်